သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကိုစောဝဲမှာအခုကျွန်တော်တို့ Melbourne မြို့မှာ March လ6ရက်နေ့ကနေ10ရက်နေ့ထိအားဒီ ASEAN နဲ့ Australia နဲ့သူတို့ဟို partnership 250ပြည်တာနဲ့ပတ်သက်ပြီးတော့ညီလာခံတစ်ခုလုပ်မယ်လို့သိရပါတယ်။အဲညီလာခံမှာဒီမြန်မာစစ်ကောင်စီကိုလည်းဖိတ်ခေါ်ထားတယ်လို့သိရပါတယ်။အဲ့ရဟုတ်ပါလား
။မင်္ဂလာပါကိုတယ်ရီ။ကျွန်တော်ဟိုပထမဆုံးပေါ့နော်။မဖြေခင်ကျွန်တော်ပြောဖို့လိုအပ်တာကတော့ကျွန်တော်ဒီနေ့ပြောသွားမှာတွေကမတ်လ2ရက်နေ့မှာစုပေါင်းပြီးတော့ကျင်းပမယ်ဆန္ဒပြပွဲပေါ့နော်။ဗီတိုရီယာပါလီမန်ရှေ့မှာကျွန်တော်တို့ ਨੇ ဘွားတူတွေဖြစ်တဲ့ ASEAN 4နိုင်ငံကမ္ဘောဒီးယား Laos Vietnam Burma ပေါ့နော်အဲ့ဒီ Aussie ရောက်ပြည်သူတွေပေါ့နော်ပူပေါင်းမျိုးပြုလုပ်မဲ့ဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေတဲကတယောက်အနေနဲ့ပဲပြောကြားသွားမှာဖြစ်ပါတယ်ခင်ဗျာဒီဆန္ဒပြပွဲကိုကျွန်တော်တို့စုပေါင်းပြုလုပ်တဲ့အတွက်ပဲအဖွဲ့အစည်းကိုမှကျွန်တော်တို့ကိုစားပြုမထားပါဘူးခင်ဗျာနော်ကျွန်တော်ကိုတယ်ဒီခုနမေးတဲ့မေးခွန်းကိုပြောရရင်တော့เนาะအနှစ်50ပြည့်ပေါ့เนาะအော်စတြေးလျ ASEAN ဆက်ဆံမှု summit ပေါ့เนาะ ASEAN summit ကိုမဲပေါင်းမှာကျွန်တော်တို့သူပြုလုပ်ဖို့စီစဉ်ထားတယ်ခင်ဗျအဲ့ဒီမှာကျွန်တော်တို့ဒီမြန်မာစကားဆရဲ့ကိုယ်စားလှယ်ပေါ့เนาะကိုယ်စားလှယ်လဲတက်အောင်မယ်ဆိုတဲ့သတင်းတွေသူတို့ကိုယ်စားလှယ်ကိုဖိတ်တယ်ဆိုတဲ့သတင်းတွေလဲထွက်နေသလိုကျွန်တော်တို့စန့်ကျင်တဲ့ကျွန်တော်တို့ဒီဘက်ကအုပ်စုတွေကနေပြီးတော့ရယ်Australia NGO တွေအကုန်လုံးကနေစုပေါင်းပြီးတော့ကျွန်တော်တို့ဒီကန့်ကွက်ကြတာပေါ့နော်ဆက်ကဆောက်ကိုဖိတ်ဖို့မသိတော့ဘူးပါညာကန့်ကွက်တော့သူတို့ဒီကိုစလဲပေါ့နော်ဝင်းကြီးစင်ကိုစလဲတွေကိုတော့မဖိတ်ဘူးတာမန်အဆင့်လောက်နဲ့ပဲရောက်မယ်တက်ရောက်မယ်လို့တော့ကျွန်တော်တို့သတင်းတွေကြားရတယ်ခင်ဗျာဒါမှကျွန်တော်တို့ဒီ recently ပေါ့နော်လောလောလတ်လတ်ကျွန်တော်တို့ပြုလုပ်သွားတယ် Belgian နိုင်ငံ Brussels မှာပြုလုပ်သွားတယ် EU ASEAN နိုင်ငံကြားရေးဝန်ကြီးအဆင့် ASEAN meeting မှာလည်းကျွန်တော်တို့မြန်မာနိုင်ငံကအဖွဲ့ပေါင်း354ဘွဲ့ကနေပြီးတော့စာရေးပြီးတော့ကျွန်တော်တို့ကန့်ကွက်နေတဲ့ဂျာကနေပြီးတော့ပဲသူတို့ကဒီစကားဆရဲ့ကိုယ်စားလှယ်ကျွန်တော်တက်ရောက်ခွင့်သူတို့ပေးလိုက်တယ်ဒါပေမဲ့ဒီကိုယ်စားလှယ်ကလည်းဒီ Belgian နိုင်ငံရဲ့နိုင်ငံဆိုင်ရာမြန်မာအတမတ်ကြီးပေါ့နော်ဦးစိုးလင်းဟန်တက်ရောက်သွားတယ်တကယ်ဒါမဲ့အဆင့်မြင့်ကျွန်တော်တို့ဝင်ကြီးကိုယ်စားလှယ်တက်ရောက်တာတော့မတွေ့ရဘူးပေါ့ခင်ဗျာအခုတော့အလားတူပဲအခုကျွန်တော်တို့မဲဘုံမှာလာကျင်းပမယ်ဆိုတော့ကျွန်တော်တို့ခံမှန်းတာကတော့အဆင့်မြင့်ကျွန်တော်ဝင်ကြီးအဆင့်ပေါ့နော်သူတို့ဆက်ကဆက်ဝင်ကြီးအဆင့်တော့တက်ရောက်နိုင်မှာမရှိဘူးလက်ရှိကျွန်တော်တို့ဩစတြေးလျမြန်မာနိုင်ငံအမြောက်တိုင်ဝမ်ကင်မာရောမှာရှိတဲ့ရည်တာယုံတာဝန်ခံနော်တော်ဆာဆာမင်းတော်တို့လောက်ဆင်းလောက်တော့တက်ရောက်မယ်ထိတ်ကြားလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲခံမှန်းရတယ်ခင်ဗ
ျဟုတ်ကဲ့ဩစတြေးလျအနေနဲ့မြန်မာစကားဆစစ်ကောင်စီကိုတရားဝင်အသိမှတ်ပြုထားတာမရှိတဲ့အတွက်ကြောင့်ဘာအတွက်ကြောင့်များသူတို့ကကျွန်တော်ပြောတာအဆင့်မြင့်မဲ့ဖြစ်ဖြစ်အဆင့်နှိမ့်မဲ့ဖြစ်ဖြစ်ဒီမြန်မာစကားဆကိုယ်စားတက်ရောက်လာတက်ရောက်တယ်ဆိုတာကဒါသူတို့ကိုနေရာပေးတာသူတို့အသိမှတ်ပြုသလိုဖြစ်မနေဘူးလ
ားဟုတ်တယ်ဒါအမှန်ပဲကိုတယ်ရေဒီကိစ္စတွေအဲ့လိုတွေဖြစ်တယ်ဒီစကားစကိုစလဲတွေကိုသူတို့ကအခုလက်ရှိအခြေအနေမှာတော့သူဒီဩစတြေးလျဆွတ်တဲ့ကျွန်တော်တို့ဩစတြေးလျတာမတ်ပေါ့နော်မြန်မာပြည်ရန်ကုန်မှာတွားတဲ့တာမတ်ကိုလည်းသူတို့ကတဆင့်နှိတ်အဆင့်နှိတ်ချပြီးတော့ပဲ2022ခုနှစ်ကစပြီးတော့အဆင့်နှိတ်တန်တမန်ကိုအဆင့်နှိတ်ပြီးတော့ပဲထားရတယ်တကယ်အတမကြီးတွေသူတို့မလွတ်တော့ဘူးဒါပေမဲ့လည်းဒီစကားစကိုအစိုးရတရက်ကဲ့သို့ပေါ့နော်ထိတွေ့ဆက်ဆံတဲ့အခါမှာမြန်မာပြည်သူတွေအတွက်ကတော့တိတာထင်ရှားတဲ့ထိခိုက်နစ်နာမှုတွေဖြစ်ပေါ်လာတော့အမှန်ပဲကိုတယ်ရီဩစတြေးလျကလည်းသူတို့ဘယ်လိုခေါ်မလဲဒီချက်ပို့ပြီးတော့လောက်တာမတွေ့ရသေးဘူးခင်ဗျာသူတို့ဒီအခုအနှစ်50မြောက်ဒီ ASEAN Summit လောက်တဲ့အခါမှာတော့ Benny Wong ကတော့သူကမလုတ်ခင်အတွင်းမှာပဲသူကထပ်ပြီးတော့ announcement ပေါ့နော်ထပ်ပြီးတော့ကြေညာတယ်ဩစတြေးလျနိုင်ငံသားရေးဝင်ကြီး Benny Wong ကတော့သူ father sanction ပေါ့နော် against military အဲ့ဒါတွေကိုသူတို့ဆက်လုပ်မယ်ဆိုတာကိုတော့အဲ့ဒါကိုတော့ကြီးညာတယ်ဒါပေမဲ့လည်းခုနကကိုတယ်ရီပြောသလိုဒီအစ်င့်နေပေါ့နော်ဆက်ကဆက်ရဲ့ကိုယ်စလဲတွေကိုတော့သူတို့ကဆက်လက်ပြီးတော့ဖိတ်ကြားဆက်ဆံနေတယ်အဲ့ဒါမျိုးတွေလောက်လာတယ်ပေါ့နော်ဒီတရားအတွက်လည်းကျွန်တော်တို့ဒီတကွာလုံးမှာရှိတဲ့ကျွန်တော်ပြည်ပရောက်မြန်မာတွေကပြည်တွင်းကရှိတဲ့ခုနကျွန်တော်မန်ရှင်လောက်ခဲ့တဲ့အဖွဲ့ပေါင်း354ဘွဲကလည်းဒီလိုမျိုးဒီ EU ASEAN meeting တွေဖြစ်ဖြစ်ဒီ Aussie မှာကျင်းပမယ့်ဟာတွေရောကျွန်တော်တို့ကစကားဆောက်ကိုဖိတ်ကြားနေတာအစင်းနေပဲဖြစ်ဖြစ်မြင်မြင်ပဲဖြစ်ဖြစ်ဆက်ဆံနေတာကမြန်မာပြည်သူတွေအတွက်တိသာထင်ရှားတဲ့ထိခိုက်နစ်နာမှုတွေစတိုက်ဖြစ်ပေါ်နေတယ်ဒီ ASEAN အနေနဲ့ကလည်းသူက 5-point consensus နဲ့လုပ်နေတာ3နှစ်ကျော်ပြီပေါ့နော်ကျွန်တော်တို့ဘာမှထိရောက်ကဲဖြစ်ရှင်းမှုတွေအခုတိတိမလုံးနိုင်သေးဘူးပေါ့ခင်ဗျာအဲ့ဒီအခုဟိုဟာအာဆီယံရဲ့အလက်ကျဥက္ကရာတွေဘရူနိုင်းကမ်ဘောဒီးယားအင်ဒိုနီးရှားပေါ့နော်အဲ့လိုလားအစင်းစင်ပြောင်းသွားတယ်အခုလက်ရှိအခြေအနေကတော့လာအိုပေါ့နော်လာအိုကတော့ပို့ပြီးတော့ထိရောက်တဲ့ဟာတွေဖြစ်လာနိုင်မှုအလားအလာပို့ပြီးတော့နည်းသွားတယ်သူကလာအိုကစကားဆာနဲ့ပို့ပြီးတော့ဆက်ဆံရေးကောင်းသလိုကျွန်တော်တရုတ်နဲ့တရုတ်ရဲ့သဘောထားတွေကိုသူကဟိုလက်ခံပြီးတော့သဘောတူညီတဲ့အတွက်အာဆီယံအနေနဲ့လက်ရှိချင်းကပ်နေတာတွေကလောက်ကင်ဆောင်ရွက်နေတာတွေကအရန်ကိုပျော်ပြောင်းပြီးတော့စစ်ကောင်စီကိုပဲအပေးအာမြောက်အတိမတ်ပြုတ်လက်တွဲခေါ်နေရပဲရောက်တယ်ခင်ဗျ။ဟု
တ်ကဲ့ကျွန်တော်ပြောချင်တာဒီအာဆီယံကိုအဖွဲ့ဝင်ဒီအစိုးရတွေကိုကျွန်တော်တို့ကမဲပေးနေတယ်လို့မဟုတ်ဘူး။ဒီဩစတြေးလျကအခုလောလောဆယ် labor အစိုးရကိုကျွန်တော်တို့မြန်မာ community တွေကလူတွေကမဲပေးတယ်အကောက်ခွန်တွေပေးတယ်အားလုံးပေးနေတဲ့ဥစ္စာကိုကျွန်တော်တို့ရဲ့ခံစားချက်အထူးသဖြင့်ဩစတြေးလျအစိုးရလည်းသိတယ်မြန်မာပြည်မှာစကားစရွာတွေကိုဘုံကျဲတယ်မီးရှို့တယ်လူတွေကိုသတ်တယ်ဒါတွေကိုသိရသားနဲ့ဒါမျိုးသူတို့စင်နေနေမဖြစ်ဖြစ်အစင်မြင်မြင်မြင်မဖြစ်ဖြစ်လက်ခံနေဆိုတာကကျွန်တော်တို့ဩစတြေးလျမှာရှိတဲ့မြန်မာတွေကိုစော်ကားရနဲ့တူတူပဲလေအဲ့တော့ဒီမှာရှိတဲ့မြန်မာတွေအနေနဲ့ဩစတြေးလျအစိုးရတွေဒီပါလီမန်အမတ်တွေကိုဘာတွေများပြောပြီးတော့ဘာတွေများဒါနဲ့ပတ်သက်ပြီးလုပ်ဖို့ရှိပါလဲ
ဟုတ်တယ်ကိုတယ်ရီဒီဩစတြေးလျကတော့ကျွန်တော်တို့သူကတော့ဟိုပွင့်လင်းကျွန်တော်ပြောရရင်တော့ဒီဩစတြေးလျရဲ့အကျိုးစီးပွားကိုပဲအဓိကထားပြီးတော့သူကဆက်ဆံတာပေါ့နော်ဒီမှာသူကတော့ဒီအစပိုင်းနေမှာတော့အစင်းနိုင်ကိုယ်စားလှယ်တွေချထားတယ်ဆန့်ရှင်လေးတွေကြိုကြားကြိုကြားကျွန်တော်ဒီစေအုပ်စုကိုလှုပ်ပေးတယ်ဒီအစင်းထက်ဟိုတိတ်ပိုလာတော့မတွေ့ရဘူးခင်ဗျာနော်အဲ့လိုဖြစ်လာတော့ကျွန်တော်တို့ဒီပြပရောက်ကျွန်တော်တို့ဩစတြေးလျမှာရှိနေတဲ့တက်ကြလို့ရှားသူတွေ community တွေကိုစော်ကားယုံတယ်မကဘူးပေါ့နော်ကျွန်တော်တို့မြန်မာပြည်သူတွေကပို့ပို့ပြီးတော့နော်မြန်မာပြည်သူတွေကအဓိကပေါ့နော်သူကခတိရရောက်လက်တွေ့ကြစကားဆောက်ထင်တာမြင်တာရှိအောင်ကင်တွယ်မှုတွေလှုပ်ဆောင်မှုတွေဘာမှမလုံးနိုင်တဲ့အတွက်သူကဟိုဘယ်လိုခေါ်မလဲစကားဆောက်ကသူအတွက် threatening မဖြစ်ဘူးဘာမှ view site ဆရာမလို့ဒီလောက်ကတော့ okay တယ်ဆိုပြီးတော့ဟိုမြန်မာပြည်သူတွေကိုရဲရဲဆက်ဆက်ဖမ်းဆီးတပ်ဖြတ်ညှင်းဆဲပေါ့နော်ရွာလုံးကျွတ်မြို့လုံးကျွတ်အိမ်ထောင်တောင်းချပြီးတော့လက်ပတ်မီးရှို့ကြမ်းဖက်လောက်ရတွေကိုပေါ်ပေါ်ထင်းထင်းဂယူးမဆိုင်ပဲဆက်လက်ပြီးလှုပ်ဆောင်နေရပေါ့နော်အဲ့အတွက်ကြောင့်ဒီကကျွန်တော်တို့ Australian မြန်မာ community ဒီကိုစော်ကားယုံနေမကပဲနဲ့ဒီအပြစ်မဲ့မြန်မာပြည်သူတွေကိုဘာမှကျွန်တော်တို့ထိရောက်တဲ့အကူအညီမှုတွေမရှိဘူးခင်ဗျမရှိတော့ကျွန်တော်တို့ကဒီ meeting ပေါ့နော်အခုအနှစ်90မြောက် Australia ASEAN Summit မှာကျွန်တော်တို့ကဒါကြောင့်ကျွန်တော်တို့တွေကဆန္ဒပြရတယ်ကျွန်တော်တို့ရဲ့သဘောထားတွေကိုပြောတယ်Australian Parliament အမတ်တွေ Australia အစိုးရတွေကိုကျွန်တော်တို့ကဒီဆန္ဒပြလို့တမျိုးပေါ့နော် diplomatic နဲ့တဖုံပေါ့ကျွန်တော်တို့တောင်းဆိုတာလေးရှိတယ်တင်ပြနေတာလေးရှိတယ်အဲ့ဒါတွေတော့စတိုက်ကျွန်တော်တို့ဘက်ကတော့ဟိုကြိုးစားပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့တော့ကျွန်တော်တို့ဩစတြေးလျမှာရှိတဲ့မြန်မာအဖွဲ့အစည်းတွေဒီမြန်မာလူမျိုးစုတွေကဒီဩစတြေးလျအစိုးရတို့ဒီပါလီမန်အမတ်တွေစီကို တရားဝင်စာရေးပြီးဒီကိစ္စနဲ့ပတ်သက်ပြီးတော့ရပ်ဆိုင်ပေးဖို့ကန့်ကွက်တာတွေကိုဘာလို့အဲ့အမျိုးတွေစာရေးပို့တာတို့ဘာလို့ရောအဲ့အမျိုးတွေရှိပါလား
အတိအကတော့ဂျင်းပြေကျွန်တော်တို့ဟိုမြန်မာ community leader တွေအတင်းအဖွဲ့တွေကလုပ်နေတယ်လို့အခုကျွန်တော်တို့ဟာ NUG မြို့သားညီညွတ်ရေးအစိုးရရဲ့ရှုံးပေါ့နော်ကင်မရာမှာဖွင့်တာရုံကဒေါက်တာထွန်းအောင်ရွှေဦးစီးပြီးတော့စနေတကြရုံဖွင့်ပြီးတော့ကိုဒီဩစတြေးလျအစိုးရနဲ့ကောဒီအတိုက်ခံပါတီတွေနဲ့ကောကျွန်တော်ဆက်တွေ့ပြီးတော့ပေါ့နော်ဒီကတော့အမြဲတမ်းဆိုသလိုသူတို့ကြိုးစားနေတာတော့ကျင်းသေးပါပဲခင်ဗျဒါပေမဲ့ဒီဩစတြေးလျတင်မကဘူးပေါ့နော်ကျွန်တော်တို့အာဆီယံနိုင်ငံတွေကောUnited Nation ကောကကျွန်တော်တို့ဟိုမြန်မာနိုင်ငံရဲ့အရေးတွေကိုအခုအချိန်ထိတိတိယောက်မလုပ်ပဲလစ်လူရှုခံထားနေရတယ်ဖြစ်တာတော့အထင်ရှားပဲခင်ဗျာနော်အခုအာဆီယံနဲ့United Nations ဆိုရင်လည်းUnited Nations ကအာဆီယံကိုပဲသူကဟို5 point consensus နဲ့သွားဆိုတော့အာဆီယံကိုပုံချထားသလိုပေါ့နော်အာဆီယံလက်ကိုဝက်ဝက်အထားတော့အရထားရလဲဒီ3နှစ်ရှိပြီအာဆီယံအနေနဲ့ကလည်းဒီ5 point consensus 6ကကြီးညာပြီးတော့ဒီသဘောတူညီချက်လောက်ခဲ့တဲ့အချိန်ကစပြီးတော့ဘာမှတိုးတက်မှုမရှိတဲ့အပြင်စကသူကဟိုပို့ပြီးတော့မှကြမ်းကြုတ်ရက်ဆက်ပြလူတွေကိုတပ်ဖြတ်နှင်းဆဲဖန်းစီရွာတွေရွာလုံးကျုံမိရှို့တာတွေကိုဆက်လက်ပြီးတော့လှုပ်ဆောင်နေတယ်လှုပ်ဆောင်နေတဲ့ဟာကလည်းဒီ UnitedNation ကလည်းအာဆီယံလက်ကိုဝါကွက်အထားသလိုဖြစ်ပြီးတော့ကျွန်တော်တို့လှဲ့ကိုမကြည့်တော့ဘူးနော်အာဆီယံက5 point consensus နဲ့လုံးမယ်ဆိုပြီးတော့ဒီမျက်ကွယ်ပြုသလိုအဲ့လိုပဲကျွန်တော်တို့ကတော့ခံစားရတာပေါ့ခင်ဗျာ
ဟုတ်ကဲ့ကိုစောဝဲမောင်ကိုလို့ကျွန်တော်တို့ရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ဟုတ်ကဲ့ good day
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ